Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် March 14ရက်နေ့လာနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ပြထွေးပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါ။ဒီကနေ့ညနေခင်းသတင်းတွေကိုမဲအေးသနာကျော်နဲ့အတူညညာပေးမှာပါ။ကာဒစ်သဘုံတွေကိုပြတ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့တူရကီအစိုးရကပြောလိုက်တာ။နောက်ဒီတွဲဆုံဆွေးနွေးပြီးအဖြေရှာဖို့ကလွယ်လို့တခြားနည်းလမ်းမရှိဘူးလို့ Syria ဆိုင်ရာကုလအထူးကိုယ်စားလှယ်ကပြောဆိုလိုက်တာ။ဒီလိုထိတဲ့အောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။လွတ်တော်ကိုယ်စားလှယ်အစုဖွဲ့အသီးသီးကနေရွေးချယ်တင်မြောက်ထားတဲ့ဒုသမရတွေကိုဒီကနေ့ပြည်အောင်စုလွတ်တော်မှာအတည်ပြုလိုက်ပါပြီ။အခုလိုမျိုးဒီကနေ့ဒီအတီးပြုတ်လိုက်ပေမဲ့လို့လဲစစ်စစ်ရဲ့အဖွဲ့ထဲမှာပါတဲ့တမတော်သားကိုစလေတချို့ကကန့်ကွက်တာတွေလည်းကျုံခဲ့ရတာပါ။ဒ
ါတော့တိုက်ဖက်ကလည်းကန့်ကွက်ဆက်ရှိလို့ကန့်ကွက်တယ်လို့ကျွန်မတို့ဒီလိုနားလဲတယ်။ဒါပေမဲ့လို့ကန့်ကွက်တယ်ဆိုတော့လည်းခုဒါတော့လွတ်တော်ရမှာလည်းအတီးပြုတ်ပြီးတာဖြစ်ပါလေ။ဆန်တဲ့ပွဲတွေကလည်းအားလုံးကလည်းတောက်ခံနေဆိုတော့လေ။အဲ့တော့အတီးပြုတ်ပြီးတာအရေးကြီးတာ
တော့ကလဲမဲဆန်နာနဲ့ပြည်သူ့လွတ်တော်ကိုစလေတော်ခင်ဆန်းလိုင်းပြောသွားတာပါ။မကြခင်မှာအပြည့်စုံကိုနားဆင်ရပါမယ်ရှင်။တခါဒီနေ့ဒီနေပြည်တော်မှာသမရဦးသိန်းစိန်နဲ့ VOA မြန်မာပိုင်းဌာနမှုတို့တွေ့ဆုံနှုတ်ဆက်ကြတဲ့အချိန်သမရကဘာတွေပြောဆိုသွားသလဲဆိုတာကိုလည်းမကြခင်မှာပြောပြပေးပါမယ်။အခုတော့အရင်ဆုံးဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးတနာကျော်တို့ကတက်လက်တင်ပြပေးကြပါမယ်ရှင
်။အီရတ်နိုင်ငံမြောက်ပိုင်းကကာဒစ်သဘုံတွေကိုပြစ်မှတ်ထားပြီးဒီကနေ့မှာလေကြောင်းတိုက်ခိုက်မှု18ကြိမ်လုပ်ခဲ့တယ်လို့တူရကီစစ်ဘက်ကပြောပါရယ်တူရကီနိုင်ငံအန်ကာရာမြို့တော်မှာတနင်္ဂနွေနေ့ကလူပေါင်း38ယောက်တည်ဆုံးခဲ့တဲ့ပောက်ကွဲမှုဖြစ်ပွားပြီးတရက်အကြာမှာ PKK ကာဒစ်အလုံသမားပါတီကိုအခုလိုတိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုရမျိုးမရှိသေးပဲမကြခင်မှာဒီစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုထုတ်ပြန်သွားမှာဖြစ်တယ်လို့တူရကီအာဏာပိုင်တွေကပြောပါရယ်နိုင်ငံသားတန်ယုံတွေအစိုးရရုံးအဆောက်အဦတွေနားကအင်မတန်လူစီကားတဲ့ကားကိနဲ့ဈေးဆိုင်တွေရှိရာခီစီလေးရင်ပြင်မှာတနင်္ဂနွေနေ့ကပောက်ကွဲခဲ့တာဖြစ်ပါတယ်။ဘတ်ကားမှတ်တိုင်မှာကာဗွန်ခွဲတိုက်ခိုက်ခဲ့တာကြောင့်လူပေါင်း120ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။လူပေါင်း29ဦးထက်မနည်းသေဆုံးခဲ့ရတဲ့ဖေဖော်ဝါရီလကကာဗွန်ခွဲတိုက်ခိုက်မှုအပအဝင်အန်ကာရာမြို့တော်မှာမကြခင်လတွေအတွင်ဘုံခွဲတိုက်ခိုက်မှုတွေအကြိမ်တော်တော်များများဖြစ်ပွားခဲ့ပါတယ်။အခုဖြစ်ခဲ့တဲ့ပောက်ကွဲမှုဟာခတ်တဘုံအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ဆီးရီးယားအမျိုးသားတဦးကလုံဆောင်လာဖြစ်တယ်လို့တူရကီအစိုးရကပြောထားတာပါ။အန်ကာရာမြို့လယ်မှာလုံခြုံမှုတွေဖြစ်နေချေရှိတယ်လို့အမေရိကန်တန်ယုံကလုံခြုံရေးဆိုင်ရာသတိပေးချက်ထုတ်ပြန်ပြီးနှစ်ရက်ကြာမှာပဲဒီတနင်္ဂနွေနေ့တိုက်ခိုက်မှုဖြစ်ပွားခဲ့တာပါခင်ဗျာ
။ဆီးရီးယားရေးကိစ္စမှာညှိနှိုင်းတဲ့နေကလွဲရင်ကြံတဲ့တနေ့ကတော့စစ်ပွဲပြန်ဖြစ်ဖို့ပဲရှိတယ်လို့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ္စတာရော့ကသတိပေးပြီးတော့ဂျနီဗာမှာဒီကနေ့အသစ်ထပ်ပြီးတော့ကျင်းပတဲ့ဆီးရီးပွဲကိုစတင်လိုက်ပါတယ်။ဆီးရီးယားနိုင်ငံရဲ့အနာဂတ်ကိုသူ့ရဲ့နိုင်ငံသားတွေပဲဆုံးဖြတ်ရမှာဖြစ်တယ်။ကုလသမဂ္ဂကသူတို့ကိုကူညီမှာဖြစ်တယ်လို့ဆီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့နဲ့မတွေ့ဆုံခင်မှာမစ္စတာဒီမက်စတရာပြောသွားပါရည်။အစီအစဉ်ကတော့တစ်ဖက်စီနဲ့ဆယ်ရဲလောက်စီတစ်စိတ်ငံပြောဆိုဆွေးနွေးပြီးတော့နောက်ခဏနားပြီးတော့အေဘီလာအစောပိုင်းကစလို့နောက်ထပ်ဆွေးနွေးပွဲအသစ်တွေပြန်ဆ။အဲ့ဒီနောက်မှာလည်းဆွေးနွေးပွဲနောက်တစ်ခုထပ်ပြီးတော့လုပ်ဖို့ပဲဖြစ်တယ်လို့သူကပြောပါရည်။အဲ့လိုလုပ်ရင်အ ਨੇ ဆုံးငိမ့်ငိမ့်လမ်းပြမြေပုံတစ်ခုတော့ထွက်လာလိမ့်မယ်လို့မစ္စတာဒီမက်စတရာကဆိုပါရည်။သဘောတူညီမှုရလိမ့်မယ်လို့တော့မပြောပါဘူး။ရှင်းလင်းတဲ့လမ်းပြမြေပုံတစ်ခုတော့ရလိမ့်မယ်လို့ယုံကြည်ကြောင်းသူကပြောသွားခဲ့ပါရည်။ဆီးရီးယားနိုင်ငံမှာနှစ်ပတ်ကျော်ကြာလို့တိုက်ခိုက်မှုတွေရပ်တန့်နေပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပို့တိုးပေးပို့နိုင်တဲ့အခြေအနေကိုဆက်ပြီးတော့ထိန်းထိုင်နိုင်ဖို့လည်းလိုအပ်တယ်ဆိုတာကိုလည်းသူကအလေးပေးပြီးတော့ပြောသွားခဲ့ပါရည်။
Ivory Coast အပန်းဖြေစခန်းမှာလက်နက်တွေနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အရသား14ဦးနဲ့စစ်သား1ဦးသေဆုံးခဲ့ရတယ်လို့လူပေါင်း22ဦးဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့ဒါဟာသူတို့လက်ချက်ဖြစ်တယ်လို့မြောက်အာဖရိကက Al-Qaeda အဖွဲ့ကပြောဆိုလိုက်ပါတယ်။လက်နက်အပြည့်ကန်ဆောင်ထားတဲ့အကြမ်းဖက်သမား6ဦးကတနင်္ဂနွေနေ့တုန်းကဝင်ရောက်တိုက်ခိုက်ခဲ့တာပါ။ Jihad အဖွဲ့ရဲ့ website စာမျက်နှာကိုစောင့်ကြည့်နေတဲ့နိုင်ငံတကာ site ထောက်လှမ်းရေးအဖွဲ့ကတော့အာဖရိကအနောက်မြောက်ပိုင်းMaghreb မှာရှိတဲ့ Al-Qaeda တွေကဒီတိုက်ခိုက်မှုကိုသူတို့လုံဆောင်လာလို့ဒီ Jihad State တွေရဲ့ Internet ဆာမျက်နှာမှာရေးသားထားကြောင်းပြောပါရယ် Grand Bassam အပန်းဖြေစခန်းမှာရှိတဲ့ Hotel 3ခုကိုဝင်ရောက်တိုက်ခိုက်ခဲ့သူ3ဦးကိုသူရဲကောင်းတွေလို့လည်းဖော်ပြထားပါရယ် Ivory Coast သမရ Alassan Ouattara ကတည်ဆုံးသူအရေးအတွက်ကိုအတည်ပြုပေးခဲ့ပြီးဝင်ရောက်တိုက်ခိုက်သူတွေအားလုံးလည်းတည်ဆုံးခဲ့တယ်လို့ပြောပါရယ်ဒီဝင်ရောက်တိုက်ခိုက်သူတွေဟာမျက်နှာဖုံးဆက်တွေဝတ်ထားပြီးတော့ကန်ဂျေကဒီ Southern Star Hotel ကိုခြေချင်းလျှောက်လာတာလို့မျက်မြင်သက်သူတွေကပြောပါရယ်လူဦးရေ 8,000 လောက်ရှိတဲ့မြို့ထဲမှာအပူရှိန်သိပ်ပြေးနေချိန်မှာအဲ့ဒီ Hotel မှာနိုင်ငံသားတွေနဲ့ပြည်နယ်နေတာပါတေဆုံးသူ6ဦးလောက်မြေကြီးပေါ်လဲနေတာကိုတွေ့ရတယ်လို့လည်းဒီအခင်းဖြစ်ပွားရာကိုရောက်နေတဲ့ VOA သတင်းတောက်ကပြောပါရယ်မျက်မြင်သက်သူတယောက်ကိုမေးကြည့်တဲ့အခါမှာတော့တနတ်သမား4ယောက်ကမပစ်ခင် အာရဗစ်ဘာသာစကားနဲ့သူတို့ရဲ့ဖျားမြင့်မြတ်ကြောင်းအော်ဟစ်တိုင်တေတာကိုကြားရတယ်လို့ပြောဆိုပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာသမရနေရာအတွက်ပါဝင်ရှင်ပြိုင်နိုင်ရေးကျိုးပန်းနေကြသူတွေဟာကိုယ်စားလှယ်အရေးအတွက်များတဲ့ပြည်နယ်၅ပြည်နယ်မှာအင်္ဂါနေ့ရှင်ပြိုင်မှုပြင်ဆင်နေကြပါတယ် Republican သမရလောင်းဖြစ်ရေးကျိုးပန်းသူတွေထဲမှာထိတ်ဆုံးကပြေးနေတဲ့ဘီလီယံနာတထေကြီး Donald Trump ကတော့သူ့ရဲ့လူမှုဟော်ပြောပွဲမှာစူးစူးပူပူဖြစ်ခဲ့တာအတွက်အပြစ်တင်ခံနေရတာပါFlorida, Ohio, Illinois, Missouri နဲ့မြောက် Carolina ပြည်နယ်တွေမှာကျင်းပမဲ့အကြိုရွေးကောက်ပွဲတွေဟာ Mr. Trump ကိုလိုက်မမီအောင်လို့ရှေ့အရင်ကြီးရောက်မသွားစေချင်တဲ့သူ့ရဲ့ပြိုင်ဘက် Republican သမ္မတနေရာရှင်ပြိုင်သူတွေအတွက်အထူးကိုအရေးကြီးပါတယ်။ Mr. Trump ကတော့သူ့ရဲ့မဲဆွယ်စည်းရုံးမှုလှုပ်ရှားမှုကအကြမ်းဖက်မှုကိုဖြစ်ပေါ်စေတယ်ဆိုတာမဟုတ်ပါဘူးလို့ညင်းပြီးတော့သူကငြင်းငြင်းမှုပဲလိုလားတာပါ။ပြဿနာတွေမလိုချင်ပါဘူးလို့ Illinois ပြည်နယ် Bloomington မြို့ကလူမှုစည်းဝေးပွဲမှာပြောသွားခဲ့ပါတယ်။အင်္ဂါနေ့မှာအကြိုရွေးကောက်ပွဲကျင်းပမယ်ပြည်내အများအပြားမှာ Mr. Trump ကိုထောက်ခံသူတွေနဲ့သူ့ကိုစန့်ကျင်ဆန္ဒပြသူတွေကြားရုံးရင်းဆန်ခက်ဖြစ်ခဲ့ပြီးတော့ရဲကသူ့ကိုဆန္ဒပြသူတွေကတချို့ကိုဖမ်းဆီးခဲ့ပါတယ်ရှင
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့လာနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံရဲ့သမရသစ်ရွေးချယ်ပွဲကိုမနက်ဖြန်အင်္ဂါနေ့ပြည်ထောင်စုလွှတ်တော်မှာကျင်းပမှာဖြစ်ပါတယ်။ဒီကနေ့အတည်ပြုလိုက်တဲ့ဒုသမရ3ယောက်ထဲကဘယ်သူကိုသမရသစ်ဖြစ်တင်မြှောက်မလဲဆိုတာကိုပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်မှာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်နာယကမန်းဝင်းခိုင်တန်းကပြောကြားခဲ့ပါတယ်။ဒီကနေ့အတည်ပြုလိုက်တဲ့ဒုသမရတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဦးထင်ကျော်နဲ့ဟန်ဦးဟန်ရီဘန်တီယူတခါဒီဒုပိုချိုကြီးဟောင်းဦးမြင့်စွေတို့ဖြစ်ပါတယ်ပြည်အောင်စုလွတ်တော်တွင်မှာသမရစစ်စစ်ရေးအဖွဲ့ကအကြိမ်နဲ့ဆွေးနွေးပြီးတော့ဒုသမရတွေအဖြစ်အတည်ပြုလိုက်တာပါဒီလိုပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တမရတော်သားအစုအဖွဲ့တွေဘက်ကရွေးချယ်ထားတဲ့ဒုသမရ3စလုံးကိုသမရအရေးချင်းနဲ့ကန့်ညီတယ်လို့ဒီကနေ့မှာသမရစစ်စစ်ရေးအဖွဲ့ကထုတ်ပြန်လိုက်ပေမဲ့တမရတော်သားအစုအဖွဲ့ဘက်ကတော့ NLD ပါတီကတင်သွင်းတဲ့2ဦးစလုံးကိုသူတို့ဘက်ကထောက်ခံခဲ့ခြင်းမရှိပါဘူးဒုသမရဦးထင်ကျော်ကိုလွှတ်တော်ကိုယ်စားလှယ်တဦးမဟုတ်တာကြောင့်စစ်စစ်ဖို့လိုအပ်တယ်ဆိုပြီးတမရတော်သားတွေဘက်ကထောက်ခံခြင်းကန့်ကွက်ခြင်းမပြုခဲ့ပါဘူးအမျိုးသားလွှတ်တော်အစုအဖွဲ့ကနေတင်ပြထားတဲ့ဒုသမရဦးဟန်နရီဘန်တီယူနဲ့ပတ်သက်ပြီးတော့တမရဘက်ပိုင်းကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဘက်ကိုတင်ပြကစစ်စစ်ပေးဖို့တင်ပြမှုအပေါ်လွှတ်တော်ကမှတ်တမ်းအနေနဲ့ထားရှိခဲ့ပါတယ်ဒုသမရ၃ဦးမှာတမရဘက်ပိုင်းကတင်သွင်းတဲ့ဒုသမရဦးမြင့်စွေနဲ့ပတ်သက်ပြီးတီစဲပုံမှန်59စာလုံးနဲ့ညီဆွနေတဲ့အတွက်သမရအဖြစ်မဖြစ်ထိုက်ဘူးလို့သတင်းတွေထွက်ပေါ်နေပေမဲ့ဒီကနေ့မှာတော့စစ်စီရေးကော်မတီဝင်တွေကသမရအရေးချင်းနဲ့ကန့်ညီတယ်ဆိုပြီးတော့ရွေးချယ်လိုက်ပါရခင်ဗျာ
မလေးရှားနိုင်ငံမှာဝန်ကြီးချုပ်နာဂျစ်ဘရာဇက်ကိုလက်ပေးလက်ယူမှုဆွဆွဲချက်နဲ့ပတ်သက်လို့မေးမြန်းမှုစူးစမ်းတဲ့ဩစတြေးလျသတင်းတောက်2ဦးခေတ္တထိန်းသိမ်းခံခဲ့ရပါတယ်စနေနေ့ကကုချင်းမျိုးကဗလီတစ်ခုကိုမဝင်ရောက်ခင်မှာမစ္စတာနာဂျစ်နားကိုကတ်လာခဲ့ပြီးတဲ့နောက်သတင်းတောက်လင်တန်ဘတ်ဆာနဲ့ကင်မရာသမားလူဝီအီရိုဂလူတို့ဖမ်းဆီးခံခဲ့ရတာပါဝင်ကြီးချုပ်နာဂျစ်ဘရာဇက်ရဲ့လုံခြုံရေးတာဝန်ယူတဲ့သူတွေကသူတို့နှစ်ဦးကိုဝိုင်းထားခဲ့ပြီးတဲ့နောက်သူတို့ကိုခိတဆစ်ဆေးမေးမြန်းပြီးပြန်လွှတ်ပေးခဲ့တယ်လို့ဩစတြေးလျအသံလွင့်ဌာန ABC ကပြောပါတယ်ဒါမဲ့လည်းသူတို့နှစ်ဦးတဲခိုခန်းကိုပြန်ပြီးရောက်လာချိန်မှာထပ်ပြီးဖမ်းခံခဲ့ရပြီးတော့ရဲစခန်းမှာ6နာရီဆစ်ဆေးမေးမြန်းခံခဲ့ရတာပါအဲ့နောက်သူတို့နှစ်ဦးကိုပြန်လွှတ်လိုက်ပေမဲ့လည်းသူတို့ကိုအစိုးရဝန်ထမ်းတူကိုတာဝန်ချိန်မှာနှောက်ယှက်မှုနဲ့အရေးယူသင့်မသင့်ရှေ့နေချုပ်မိုဟာမက်အဘန်ဒီအာလီကအဆုံးဖြတ်ချက်ချတဲ့အချိန်ထိသူတို့နှစ်ဦးမလေးရှားနိုင်ငံမှာရှိနေရမှာဖြစ်ပါတယ်။သတင်းထုတ်တွေဟာသူတို့ရဲ့အလုပ်ကိုလုပ်နိုင်ဖို့အတွက်လိုအပ်တဲ့လွတ်လပ်မှုပြီးတော့ဒီမိုကရေစီစနစ်မှာလိုအပ်တဲ့လွတ်လပ်စွာပြောဆိုခွင့်တို့ပေါ်နှိမ်နင်းမှုတွေဖြစ်နေတာရှိလို့စိုးရိမ်မကင်ဖြစ်ရတယ်လို့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဂျူလီဘစ်ရှော့ကသတင်းတောက်တွေကိုပြောသွားခဲ့ပါတယ်။လောလောဆယ်မှာတော့အဲ့ဒီသတင်းသမားနှစ်ဦးကိုဩစတြေးလျတန်ယုံကအကူအညီပေးနေတယ်လို့ဆိုပါတယ်ရှင
်။ဘရာဇီးနိုင်ငံသမရဒဲလ်မာရူဆက်နှုတ်ထွက်ပေးဖို့ဘရာဇီးနိုင်ငံတဝန်လူပေါင်း3000လောက်မနေ့ကဆန္ဒပြခဲ့ကြတယ်လို့ဘရာဇီးရက်တပ်ဖွဲ့ကပြောပါတယ်။လက်စားမှုနှစ်ပေါင်းအစိတ်အတွင်းနိုင်ငံမှာအဆိုးရွားဆုံးစီးပွားရေးကျဆင်းမှုတွေနဲ့ပတ်သက်လို့သူ့အပေါ်ဆွဆွဲထားချက်တွေအပေါ်ဥပဒေပြုလွှတ်တော်အမတ်တွေအနေနဲ့ဆက်လက်အရေးယူဆောင်ရွက်ဖို့ဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်ဆန္ဒပြမှုအတွင်းလူသန်းနဲ့ချီအင်အားပြခဲ့ပြီးဒါဟာအဆိုးရွားအတွက်အကြီးအကျယ်အကျက်ရိုက်စေတဲ့အဆိုးရွားဆုံးအခြေအနေဖြစ်တယ်လို့နိုင်ငံရေးလှစ်လာတုံ့သက်သူတွေကပြောဆိုထားပါတယ် နိုင်ငံပိုင်း Petrobras ရေနံကုမ္ပဏီနဲ့ပတ်သက်ပြီးအကြီးအကျယ်လက်စားမှုတွေရှိခဲ့တာကြောင့်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေချိန်မှာသမရရူဆော့ဖ်အနေနဲ့သူ့အလို့သမားပါတီဟာအာဏာကိုထိမ့်သိမ်းထားနိုင်ဖို့ဆက်လက်ကြိုးပမ်းနေကြပါတယ် Petrobras ရေနံကုမ္ပဏီရဲ့ contract လုပ်ငန်းတွေကိုရရှိဖို့နိုင်ငံရဲ့အကြီးဆုံးဆောက်လုပ်ရေးနဲ့ engineer ကုမ္ပဏီကနေဒေါ်လာဘီလီယံ2သန်းကျော်အပြင်တခြားပစ္စည်းတွေလက်ပေးခဲ့ရတယ်လို့အစိုးရရှိနေတွေကစွပ်စွဲထားတာပါခင်ဗျာ
အရှေ့လေပိုင်းဒေသမှာဂျူရီအခြေချနေထိုင်တဲ့ဂျော်ဒန်မြစ်အနောက်ဘက်ကမှာတိုက်ခိုက်မှုလုပ်တဲ့ပါလက်စတိုင်း၃ဦးကိုတနင်္လာနေ့ကတော့အစ္စရေးစစ်တပ်ကပစ်သက်လိုက်ပါတယ်။နှစ်ချမ်းကွဲနေတဲ့ဟက်ဘရွန်မြို့နားကဂျူးခြေချစခန်းဝင်ပေါက်မှာရှိတဲ့ဗက်စကားမှတ်နိုင်မှာရပ်နေတဲ့သူတွေကိုပါလက်စတိုင်း၂ဦးကပစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာချက်ထုတ်ပြန်ပါတယ်။အစ္စရေးတပ်ဖွဲ့တွေကတိုက်ခိုက်သူတွေကိုပစ်ခတ်ခဲ့ပါတယ်။စစ်သား၂ဦးလည်းဒဏ်ရာရသွားတာပါ။နောက်သိမ့်မကြခင်မှာတိုက်ခိုက်မှုတစ်ခုထပ်ဖြစ်ပြီးတော့အဲ့ဒါကတော့ဘတ်စကားမှတ်တိုင်မှာစစ်မော်တော်ယာဉ်တစ်စင်းကိုကားတစ်စီးကဝင်ပြီးတော့တိုက်ခဲ့တာပဲဖြစ်ပါတယ်။စစ်သားတွေကလည်းအဲ့ဒီမှာတိုက်ခိုက်တဲ့သူကိုဝိုင်းပြီးတော့ပြစ်ခဲ့ပါတယ်။ဒီဖြစ်ရမှာစစ်သားနှစ်ဦးဒဏ်ရာရသွားတာပါ။ပြီးခဲ့တဲ့အော်တိုဘာလကလေးကဆိုရင်တော့ပါလက်စတိုင်းတွေကလမ်းတွေပေါ်မှာတိုက်ခိုက်မှုတွေလှုပ်ဆောင်နေပြီးတော့ပါလက်စတိုင်း184ဦး၊အစ္စရေး28ဦးနဲ့အမေရိကန်2ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်ရှင်။
ESA ဥရောပအာကာသအေဂျင်စီနဲ့ရုရှားအာကာသအေဂျင်စီ Roscosmos တို့ပူးပေါင်းပြီးတော့ Mars 2ကိုသွားမဲ့အာကာသယာဉ်တစ်စီးကိုလွှတ်တင်လိုက်ပါတယ်။ Kazakhstan နိုင်ငံ Baikonur အာကာသယာဉ်ပြည့်လွတ်စင်ကနေပြီးတော့ ExoMars Trace Gas Orbiter ကိုဒီကနေ့မှပြည့်လွတ်ခဲ့တာပါ။ Journey လို့လည်းခေါ်တဲ့ Mars 2ကိုရောက်ရှိဖို့ကီလိုမီတာ469သန်းခရီးကိုအချိန်9လကြာသွားရမှာဖြစ်ပြီးတော့ဒီအာကာသယာဉ်ဟာအော်တိုဘာမှာ Mars 2ကိုရောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ဒီခရီးစဉ်အတွင်း Mars 2မှာတက်ရှိတွေနေနိုင်မနေနိုင်နဲ့မီသိန်းတန်းငွေနဲ့ပတ်သက်လို့ဗဟေရီဖြစ်ပွားနေတာကိုအရှိအဖြေရှာမှာဖြစ်တယ်လို့ ESA ကပြောပါတယ်ခင်ဗျာ
။ Direct from Washington The Voice of America
နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မအေးသနာကျွန်တော်ကကြီးညာပေးခဲ့ကြတာပါသတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတလဲတင်ပြချင်ပါတယ်အရင်ဆုံးတော့ဒီမြန်မာနိုင်ငံမှာသမရရွေးချယ်ရေးဆိုင်ရာသတင်းတွေကိုပြောပြပေးပါမယ်လွတ်တော်ကိုစလေအစုဖွဲ့အသီးသီးကနေရွေးချယ်တင်ပြလိုက်တဲ့ဒုတိယသမရ၃ယောက်ကိုဒီကနေ့ပြည်တော်စုလွတ်တော်မှာအတည်ပြုလိုက်ပါပြီဦးထင်ကျော်ဦးဟင်ရီဘန်တီယူဒုဗိုလ်ချုပ်ကြီးဟောင်းဖြစ်တဲ့ဦးမြင့်ဆွေတို့ကိုသမရစစ်စီရေးအဖွဲ့ကစစ်စစ်ပြီးတဲ့နောက်ပြည်တော်စုလွှတ်တော်မှာဒီကနေ့အတည်ပြုခဲ့ပေမဲ့လို့ဒီစစ်စစ်ရေးအဖွဲ့ထဲမှာပါတဲ့တက်မတော်သားကိုစလေကကန့်ကွက်တာတွေလည်းကျုံခဲ့ရတာပါဒုသမရတွေအတည်ပြုခဲ့တဲ့လွှတ်တော်ရှိရာနေပြီးတော့မှကိုရင်သွားရောက်တဲ့ရင်ယူနေတဲ့ VOA မြန်မာပိုင်းသတင်းတော်ကုစီသူကအပြည့်စုံဆက်ပြောပြပါမယ်ရှင
်ဟုတ်ကဲ့ပါဒီကနေ့မှာတော့ပြည်တော်စုလွှတ်တော်စီဝေးမှာသမရစစ်စီရေးအဖွဲ့ကဒုတိယသမရတွေကိုစစ်စစ်တာမှာအကျိန်းနဲ့ဆွေးနွေးခဲ့ကြပါတယ်ဒီကနေ့လွှတ်တော်ကိုလည်းသတ်မှတ်ကျင်းပမယ်လို့ကြေညာထားတဲ့နေ့လည်တနာရီစားနောက်ထပ်မိနစ်40နောက်ကြပြီးတော့မှကျင်းပခဲ့ရပါတယ်ဒီတော့တွင်မှာလွတ်တော်ဥက္ကဋ္ဌဒုက္ကဋ္ဌတွေကသမရစီစီအဖွဲ့ကိုမကြာခဏဆင့်ခေါ်ပြီးတော့ပြန်လည်ဆွေးနွေးခဲ့ရတာတွေလည်းရှိခဲ့ပါတယ်ဒီလိုမျိုးပြည်သူလွတ်တော်မျိုးသားလွတ်တော်နဲ့တပ်မတော်သားအစုအဖွဲ့တွေဘက်ကရွေးချယ်ထားတဲ့ဒုတိယသမရ၃ယောက်စလုံးကိုသမရရည်ချင်းနဲ့ကန့်ညီတယ်လို့ဒီကနေ့မှသမရစီစီအဖွဲ့ကထုတ်ပြန်လိုက်ပြီးမယ်လို့တပ်မတော်သားအစုအဖွဲ့ဘက်ကတော့ NLD ပါတီကတင်သွင်းခဲ့တဲ့ဒုသမရ၂ယောက်စလုံးကိုထောက်ခံခဲ့ခြင်းမရှိခဲ့ပါဘူး NLD ပါတီဘက်ကပြည်သူလွတ်တော်အစုအဖွဲ့အတွက်တင်ပြလာတဲ့ဒုသမရဦးထင်ကျော်ကိုလွတ်တော်ကိုယ်စားလှယ်တူမဟုတ်တာကြောင့်နိုင်ငံတော်သမ္မတနဲ့ဒုသမ္မတများအတွက်တက်မှတ်ထားတဲ့ပုံမှန်၃ပုံမှန်ခွဲစလုံးမှာဖော်ပြထားတဲ့တက်မှတ်ရည်ချင်းတွေနဲ့ကိုက်မကိုက်စည်းစစ်ဖို့လိုအပ်တယ်လို့တက်မတော်သားတွေဘက်ကတင်ပြခဲ့ပြီးတော့ထောက်ခံခြင်းကန့်ကွက်ခြင်းမပြုခဲ့ပါဘူး။ဒါပေမဲ့စစ်စီရေးအဖွဲ့ဝင်9ဦးမှာ6ဦးကသဘောတူတာကြောင့်ဦးထင်ကျော်ကိုသမ္မတရည်ချင်းနဲ့ကန့်ညီတယ်လို့ဆုံးဖြတ်လိုက်တာပါ။အမျိုးသားလွတ်တော်အစုအဖွဲ့ကနေပြီးတော့တင်ပြထားတဲ့ဒုသမ္မတဦးဟင်နရီဘန်တီယူနဲ့ပတ်သက်ပြီးတော့တမရသားတွေဘက်ကတင်ပြလာတာကိုပြည်တော်စုလွတ်တော်နာဂကလွတ်တော်မှာအခုလိုဖတ်ကြားခဲ့ပါတယ်
။တမရသားလွတ်တော်ကိုယ်စားလှယ်အစုဖွဲ့မှာဗိုလ်ချုပ်တန်းစိုးကကောက်ခွင့်ပြင်ပြူပါကြောင်းဦးဟင်နရီဘန်ထီယူသည်နိုင်ငံသား၌မိသားစုနှင့်အတူ၆နှစ်ခန့်နေထိုင်ခြင်းနှင့်ဆက်လျင်း၍နိုင်ငံတော်၏ခွင့်ပြုချက်ဖြင့်ဆိုသောစကားရပ်ကိုအတိတ်ဘဝခွင့်ဆိုနိုင်ရန်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပုံရုံးသို့မေးမြန်းသင်ပါကြောင်းစီစီရေးဖွဲ့သည်သမရလောင်းအားဝိဆုံစီစစ်ခဲ့ပြီးစီစီရေးဖွဲ့ဝင်9ဦးရှိသည့်နှင့်6ဦးကထောက်ခံသဖြင့်ရွေးကောက်ခံအမျိုးသားလွှတ်တော်ကိုယ်စားလှယ်အစုဖွဲ့၏သမရလောင်းဖြင့်အဆိုပြုခြင်းခံရသောဦးဟန်နီဘန်ဂျီယူသည်နိုင်ငံတော်သမရနှင့်ဒုတိယသမရများတွင်သတ်မှတ်ထားသောအရေးချင်းများနှင့်ပြည်စုံသူဖြစ်ကြောင်းဆုံးဖြတ်သည်
NLD ပါတီကတင်လာတဲ့သမရလောင်းတွေကိုစစ်တပ်ကလက်ခံခြင်းမရှိတဲ့အပေါ်မှာတော့ NLD ပါတီဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ် တော့ခင်ဆာလိုင်ကအခုလိုပြောပါတယ
်ဒါတော့တိုက်ဖက်ကလည်းကောင်းကွက်ဆက်ရှိလို့ကောင်းကွက်တယ်လို့ကျွန်မဒီလိုနားလဲတယ်ဒါပေမဲ့လို့ကောင်းကွက်တယ်ဆိုတော့လည်းပဲခုတော့လွတ်တော်တယ်မှာလည်းအတီးပြုတ်ပြီးသားဖြစ်ပါလေဆန်တဲ့ပွဲတွေကလည်းအားလုံးကလည်းထောက်ခံတယ်ဆိုတော့လေအဲ့တော့အတီးပြုတ်ပြီးသားအရေးကြီးတာတော့ကျွန်တော်တို့အတီးပြုတ်ရ
အမြင့်ဆင်းတင်သွင်းခံရတဲ့ဒုတိယသမ္မတ3မှာတက်မတော်ဘက်ပိုင်းကတင်သွင်းတဲ့ဒုသမ္မတဦးမြင့်ဆွေနဲ့ပတ်သက်ပြီးတော့ဒီဇယ်ပုံမှ59ဆလုံးနဲ့ညှိဆုံးနေတဲ့အတွက်သမ္မတမဖြစ်ထိုက်ဘူးလို့သတင်းတွေထွက်ပေါ်နေပြီမဲ့လို့ဒီကနေ့မှာတော့စီစီရဲ့ကော်မတီဝင်တွေကသမ္မတအရေးချင်းနဲ့ကန့်ညီတယ်လို့ရွေးလိုက်ပါတယ်။ဦးမြင့်ဆွေကဒုတိယသမ္မတအဖြစ်တက်မတော်ကတင်သွင်းတာနဲ့ပတ်သက်ပြီးတော့ပြည်ခိုင်ဖြိုးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာထေးဝင်းကအခုလိုမှတ်ချက်ပေးပါတယ
်။အကြံကောင်းညံကောင်းကောင်းကောင်းပေးနိုင်မဲ့ပုံစံဖြစ်ပါတယ်။တက်တော်ပါတယ်။အဲ့ဒါတော့သူတို့စီစီရဲ့ကော်မတီကစီစစ်ပါလိမ့်မယ်။အကြံမရှိပါဘူးနော်။
လက်တလုံးမှာမြို့သားလွတ်တော်အစုအဖွဲ့ကနေပြီးတော့တင်ပြထားတဲ့ဒုသမ္မတဦးဟင်နရီဘန်ဒီယူနဲ့ပတ်သက်ပြီးတက်မတော်ဘက်ပိုင်းကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဘက်ကိုတင်ပြပြီးတော့စစ်စစ်ပေးဖို့ညများမှုအပေါ်မှာလည်းလွတ်တော်ကမှတ်တမ်းအနေနဲ့ထားရှိခဲ့ပါတယ်အခုလိုဖြစ်စဉ်နဲ့ပတ်သက်ပြီး NLD ပါတီရဲ့ဗိုလ်လုံးမှုဆောင်ဦးထွန်းထွန်းဟိန်ကအခုလိုပြောပါတယ
်ခုံရုံးကိုတင်ပြပါဆိုတဲ့ဥစ္စာဒီမှာစစ်စစ်ရေးအဖွဲ့ရှိတာပဲလေစစ်စစ်ရေးအဖွဲ့ရှိတော့စစ်စစ်ရေးအဖွဲ့လည်းပါဖြစ်တယ်ဆိုရင်ဒီဥစ္စာသူတို့ရဲ့လူပိုင်ခွင့်နဲ့မှာကြောက်တယ်လူတို့လူတွေယုံကြည်ကြတာပေါ့ယုံကြည်လို့ဒါသူတို့စစ်စစ်လိုက်ပြီးပြီပေါ့ခုံရုံးကိုတင်ပြသွားမလားဆိုတော့အဲ့ဒီဥစ္စာခုံရုံးကဘလို့ဥစ္စာတွေကိုလက်ခံပြီးစစ်စစ်နိုင်နေဆိုတာကိုအင်္ဂလိပ်ပြန်ကြည့်ရမှာပါနော်ဒီတိုင်းအင်္ဂလိပ် option တန်နိုင်နေဒါခုံရုံးကလက်ခံနိုင်တာမဟုတ်ပါဘူ
းဒီနေ့မှာဒုတိယသမ္မတ3ဦးစလုံးကိုသမ္မတအရေးချင်းကန့်ညီတယ်လို့တက်မှတ်လိုက်တာကြောင့်မနက်ဖြန် match လ15ရက်နေ့မှာသမ္မတနဲ့ဒုသမ္မတဘယ်သူတွေဖြစ်လာမလဲဆိုတာကိုမဲပေးရွေးချယ်သွားတော့မှာဖြစ်ပါတယ်လက်ရှိမှာ NLD ပါတီကဦးထင်ကျော်ကိုသမ္မတဖြစ်လာနိုင်တယ်လို့ထင်ကြေးပေးနေပြီးတော့လူကြိုက်များလျက်ရှိပါတယ်ခင်ဗျာ
ကိုစီတူသတင်းပေးပို့ခဲ့တာပါရှင်တစ်ဆက်ထဲမှာပဲအခုလိုဒီသမ္မတစစ်စီအဖွဲ့ကနေပြီးတော့ဒုသမ္မတတွေကိုစစ်စစ်ပြီးဒုသမ္မတ၃ယောက်ကိုပြည်ထောင်စုလွှတ်တော်ကအတီးပြုတ်လိုက်တဲ့အပေါ်မှာနိုင်ငံရေးပါတီတချို့ကလွှတ်တော်ကိုယ်စားလှယ်ရဲ့တုံ့ပြန်မှုကိုလည်းတင်ပြခြင်းပါတယ်ဒီနေ့ဒုသမ္မတတွေကိုစစ်စစ်ရွေးချယ်တဲ့နေရာမှာကန့်ကွက်မှုကြားနာမှုတွေကြားနေမှုတွေရှိခဲ့တဲ့အပြင်ဒီဒုသမ္မတတယောက်ဖြစ်လာတဲ့ဒုဗိုလ်ချုပ်ကြီးဟောင်းမြင့်ဆွေနဲ့ပတ်သက်လို့လည်းအငင်းပွားစရာတွေရှိခဲ့ပါတယ်ဒီပေါ်မှာလွှတ်တော်ကိုယ်စားလှယ်တချို့ရဲ့သဘောထားအမြင်တွေကိုတော့မှတ်သိညီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ရွေးကောက်ခံလွှတ်တော်အမတ်များအစုအဖွဲ့တွေကတင်သွင်းတဲ့ဒုတိယသမ္မတတွေကိုတက်မတော်ဘက်ကကန့်ကွက်တဲ့အပေါ်ပလဲမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလှိုင်ကအခုလိုပြောပါတယ
်သူတို့မရှိပါဘူးဒါတော့တက်ဘက်ကလည်းကန့်ကွက်ဆက်ရှိလို့ကန့်ကွက်တယ်လို့ကျွန်မတို့လည်းနားလဲတယ်ဒါပေမဲ့လို့ကန့်ကွက်တယ်ဆိုတော့လည်းပဲခုတော့လွှတ်တော်တွေမှာလည်းအတီးပြုတ်ပြီးသားဖြစ်ပါလေစံတဲ့ပွဲတွေကလည်းအားလုံးကလည်းထောက်ခံတယ်ဆိုတော့လေအဲ့တော့အတီးပြုတ်ပြီးသားအရေးကြီးတာတော့ကျွန်တော်တို့အတီးပြုတ်ရ
တက်မတော်သားအစုအဖွဲ့ကတင်သွင်းတဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းလက်ရှိရန်ကုန်မြို့တော်ဝင်ဦးမြင့်ဆွေနဲ့ပတ်သက်ပြီးမိသားစုဝင်တွေနိုင်ငံသားဟုတ်မဟုတ်မေးခွန်းထုတ်မှုတွေခံမှန်ပြောဆိုမှုတွေရှိနေပေမဲ့သမရအရေးချင်းစီစစ်ရေးအဖွဲ့ကအရေးချင်းပြစ်မိကြောင်းအတီးပြုတ်ထားတာမို့အခက်အခဲမရှိဘူးလို့လည်းဒေါခင်ဆန်းလိုင်ကပြောပါတယ
်။ပြန်တော့အများကြီးဝေဖန်နေကြပါပဲ။ဒါလည်းကျွန်တော်ဝေဖန်နေတန်နေကြပါတယ်။သို့တော်လည်းခုနောက်ကလည်းဟိုကျွန်တော်တို့ဥက္ကရာဟိုနိုင်ကကြီးကိုရင်ချင်ညာသွားပြီးပါပြီ။ဦးမြင့်ဆွေရဲ့အပေါ်မှာဒီစီစစ်ရေးအဖွဲ့ထဲမှာရှိတဲ့လူအလုံးကနေပေါ်အလုံးထောက်ခံပေးပါတယ်လို့ဒီလိုပြောသွားတဲ့အတွက်ကြောင့်ကျွန်တော်တို့ကြားထဲမှာတော့ဒါပြဿနာတစ်ခုရဲ့လို့ကျွန်တော်တို့မရှိဘူးလို့နားလဲပါတယ်ရှင့်။
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒုတိယသမ္မတနှစ်ဦးတည်းကဦးထင်ကျော်ကိုသမ္မတဖြစ်ရေးအဓိကမဲပေးသွားမှာဖြစ်တယ်လို့လည်း NLD လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလှိုင်ကပြောပါတယ
်ကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့ကျွန်တော်တို့အားလုံးညံပြမထားပြီးသားပါပဲအဲ့တော့ကျွန်တော်တို့ဦးထင်ကျော်ကိုပဲကျွန်တော်တို့မဲပေးပါမှာ
ဒုတိယသမ္မတတွေနဲ့ပတ်သက်တဲ့အချက်လက်တွေကအခြေခံဥပဒေပြဋ္ဌာန်းချက်နဲ့တကယ်တမ်းကိုက်ညီမှုရှိပါသလားဆိုတာကိုတော့သမ္မတအရေးချင်းစီစစ်ရေးအဖွဲ့ကတင်ပြသလောက်သာသိရှိထားတာမို့ဝေဖန်ဖို့ခက်တယ်လို့လည်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့လွှတ်တော်ကိုယ်စားလှယ်ဆိုင်းတီဟကျော်ကပြောပါတယ
်ဒီစစ်စစ်ပေါ့ဓမ္မနာသူတဲ့ဓမ္မနာရေချင်းစစ်စစ်တဲ့အဖွဲ့ရဲ့ဆုံးဖြတ်ချက်အတိုင်းပဲပေါ့เนาะကျွန်တော်တို့ကတော့ဒီသူတဲ့ဓမ္မနာတွေရဲ့သူတို့ရဲ့ biography အားလုံးလည်းမဖတ်ရတော့လေပြည့်စုံမပြည့်စုံတော့ကျွန်တော်တို့ကမသိဘူးပေါ့เนาะဒီစစ်စစ်တဲ့အဖွဲ့ရဲ့เนาะတွေ့ရှိချက်ကိုတင်ပြလာတာပဲကျွန်တော်တို့သိရပါတယ်ဒီနေ့လွှတ်တော်မှာလာတင်ပြတဲ့ကိစ္စတွေကျွန်တော်တို့သိရတယ်နော်အဲ့တော့စစ်စစ်ရေးအဖွဲ့ရဲ့အများတော်တူဆုံးဖြတ်ချက်နဲ့ဆုံးဖြတ်တဲ့အတိုင်းပဲကျွန်တော်တို့ကလက်ခံပါတယ
်ဒီအချက်ကိုတော့ရခိုင်မျိုးသားပါတီ ANP ရဲ့ကြောက်ဖြူမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်ကလည်းထောက်ခံပါတယ်ဒုတိယသမ္မတတင်မြောက်ခံရသူတွေတဲကဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေနဲ့တဦးနဲ့ပတ်သက်ပြီးသားမြင်တွေ့သိရှိထားတာဖြစ်တယ်လို့သူကပြောပါတယ်
တော်တမတော်သားလွတ်တော်ကိုဇလေဒီဖက်ကတော့ဒီလိုရွေးကောက်ခံကိုဇလေဖက်ကတင်ပေးတဲ့ဒုသမ္မတနှစ်ယောက်ပေါ်မှာဆွေးနွေးပြီးတော့သုံးသပ်တာတွေရှိရဆိုတော့သူတို့အနေနဲ့ဟိုဒီလူတွေကိုကြိုပြီးတော့မသိထားတာကြောင့်လားသူတို့တန်တရားဖြစ်လောက်တဲ့အချက်လက်တွေရထားလို့လားဆိုတော့အငယ်ကတိတိကျကျမပြောနိုင်ဘူးပေါ့လေ ไอ้ลูกเช็ดดีชีนายนะบ่ดูตะมาตาพี่ยื้อท่าได้ปกู3อย่างตักกะละได้บูจุจีมิ้นสวยกะล้วยยินจันได้ลูกฤดูอังเกไม่ติบูบูจุจีมิ้นสวยอนีเนี่ยก็တော့သူတို့ကတက်ဖက်ကလာတဲ့ပုံကိုဖြစ်တဲ့အတွက်ကြောင့်ဒီလူနဲ့ဆက်ဆက်ပြီးတော့ကောင်းတာရောမကောင်းတာရောဘာညာဆွေးရဲ့တည်င်းတွေကတော့ရှိနေပါအင်္ဂေတို့ရဲ့ကြားဓာတ်ကြီးလည်းရှိရဲ့မကြားဓာတ်ကြီးလည်းရှိတာပေါ့လေ
ရွေးကောက်ခံလွှတ်တော်အစိုးရအဖွဲ့ကအတီးပြုတ်တင်ပြခဲ့တဲ့ဒုတိယသမ္မတနဲ့ပတ်သက်ပြီးသမ္မတရည်ချင်းစီစီရဲ့အဖွဲ့ဝင်တက်မတော်သားကိုစလေကအခြေခံဥပဒေနဲ့ကိုက်ညီမှုရှိမရှိထပ်ပြီးစစ်ဆေးဖို့တောင်းဆိုတဲ့အပေါ် NLD လွှတ်တော်ကိုစလေဦးထွန်းထွန်းဟိန်ကအခုလိုပြောပါတယ်
ခုံရုံးကိုတင်ပြသွားမလားဆိုတော့အဲ့ဒီဥစ္စာခုံရုံးကဘလို့ဥစ္စာတွေကိုလက်ခံပြီးစစ်နိုင်နေဆိုတာကိုအင်္ဂေရောပြန်ကြည့်ရမှာပါ။နော်ဒီတိုင်းအင်္ဂေရော option တင်နိုင်တယ်ဒါခုံရုံးကလက်ခံနိုင်တာမဟုတ်ပါဘူး
။ရွေးကောက်ခံလွှတ်တော်အမတ်များအစိုးအဖွဲ့နှစ်ခုကတင်သွင်းတဲ့ဒုတိယသမ္မတနှစ်ဦးနဲ့ရွေးကောက်ခံစရာမလိုပဲအခြေခံဥပဒေလုတ်ပိုင်ခွင့်အရာဓာတ်ရိုက်လွှတ်တော်ကိုယ်စားလှယ်တွေဖြစ်လာကြတဲ့တပ်မတော်သားကိုယ်စားလှယ်တွေကတင်မြှောက်တဲ့ဒုတိယသမ္မတတို့ကိုပြည်တော်စုလွတ်တော်သမ္မတအရေးချင်းစီစီရေးအဖွဲ့ကအရေးချင်းပြည်မီကြောင့်မဲခွဲအတီးပြုတ်လိုက်တာကြောင့်အင်္ဂါနေ့မှာသမ္မတနဲ့ဒုတိယသမ္မတတွေကိုပြည်တော်စုလွတ်တော်မှာမဲခွဲဆုံးဖြတ်ကြတော့မှာဖြစ်ပါရဲ့ရှင
်။ဒါရရှိများရှင်။တမတော်ကရွေးချယ်တဲ့ဒုသမ္မတတအုပ်အပါအဝင်အစိုးရတက်ကိုဥဆောင်မဲ့သူတွေကိုမကြခင်လွတ်တော်ကတင်မြှောက်ဖို့ရှိနေပါတယ်။စစ်တပ်ကကြောတနောက်ခံပေးထားသူတွေပါလာမယ်အရက်သားစစ်စစ်မဖြစ်တဖြစ်အစိုးရတည်းရဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းဟာဖြောင်ပြူးနိုင်မှာမလားပြောင်းလဲချိန်တန်ပြီးဆိုတဲ့စောင့်မုန်းတဲ့ရွေးကောက်ပွဲမှာအနိုင်ရလာတဲ့ NLD ပါတီအနေနဲ့ရောဂရိအတိုင်းအကောင့်ထဲပေါ်နိုင်ပါမလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-3-8-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင်။
တော်ရရှင်တွေချင်းပြီးဆက်သွယ်လာကြကြခြင်းပါတယ်ရှင်အခုတော့ဒီကနေ့ VOA ကိုတွေ့ဆုံနှုတ်ဆက်တဲ့အချိန်မှာသမရဦးသိန်းစိန်ဘာတွေပြောသွားသေးတယ်လဲဆိုတာကြည့်ရအောင်ပါသမရဦးသိန်းစိန်အနေနဲ့လက်ရှိသမရတာဝန်တွေလွှဲပြောင်းပြီးတဲ့အခါသူဦးဆောင်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီလုပ်ငန်းတွေကိုဆောင်ရွက်သွားဖို့ရည်ရွယ်တဲ့အကြောင်းဒီကနေ့မနက်ပိုင်းနေပြီးတော့မှဒီ VOA မြန်မာပိုင်းဌာနမှဦးသန်းလွင်ထွန်းနဲ့တွေ့ဆုံရမှာပြောဆိုခဲ့ပါတယ်VOA ကတည်တံ့တွေ့ဆုံမိမြန်ခွင့်တောင်းခဲ့ပြီးမြေနှုတ်ခွန်းဆက်ပြောဆိုတဲ့အစနဲ့သာလက်ခံတွေ့ဆုံရမှာသမရဦးသိန်းစိန်ကသူ့ရဲ့သမရတက်တန်းအတွင်းဆောင်ရွက်နိုင်ခဲ့မှုအခြေအနေနောက်အနာဂတ်နိုင်ငံရေးတွေနဲ့ပတ်သက်ပြီးတော့ရှင်းပြခဲ့တာပါဒီနေ့နေပြီးတော့မှသမရနဲ့တွေ့ဆုံခဲ့တဲ့ဦးသွန်လွင်ထွန်းကိုဒီကျွန်တော်တို့ကဆက်သွယ်မိမြန်တဲ့အခါမှာတော့တည်တံ့တွေ့ဆုံခွင့်မရခဲ့တဲ့အခြေအနေကိုသူကအခုလိုဆာရှင်းပြပါရရှင်
ဒီခုလိုတဲ့နိုင်ငံအခြေအနေသူတို့ပြောတော့ဒီဆွေရအတွက်ဒီအတွက်အကြောင်းကိုပြင်ဆင်နေတဲ့အချိန်ပြောခုနိမနဲ့ဆိုရင်လည်းကျွန်တော်တို့သိနေရတဲ့အချိန်မှာသူတို့ကတမားကြီးရေးလို့အချိန်ကြီးတော်တော်လေးမှလည်းဟိုပြည်ပကမရှိသေးတဲ့အချိန်ကြီးဆိုတော့ဒီတမားကြီးနဲ့လည်းသူမြစ်တီးတန်းသူ့တော်မင်းညာညာဆိုတာတဲ့ဒါတွေလည်းဒီဒီဒီခုလက်ရှိအချိန်မှာပေါ့နော်ဒီဒီသူ့တော်မဟုတ်ဆက်ပြီးတော့ကျွန်တော်ပြန်ပြောတဲ့အနေအထားနဲ့လည်းပြည်ပမာလို့လက်ခံပါတယ်
ဟုတ်ကဲ့အဲ့တော့ဒီလိုမျိုးတွေးဆုံနှုတ်ဆက်ခွင့်လောက်ပဲရရတယ်ဆိုတော့အချိန်မှရောထူးထူးခြားခြားဘာတွေများပြောပြပါလဲရှင
်နှုတ်ဆက်ခွင့်ရရတယ်နှုတ်ဆက်ရင်တက်တယ်ဟုတ်လို့မျိုးလေဟိုနှုတ်ဆက်တော့ပါလေရောအချိန်နောက်ကအကြောင်းအရာလေးတွေကိုကျွန်တော်တို့ဟိုပုံမှန်လည်းပြောဆိုမြင်မြင်လေးတော့ရရတာပေါ့ဒါပေမဲ့လည်းဒါရီကဟိုကျွန်တော်တို့ဒရင်းကျဲအရာဆိုလို့ရှိရင်လည်းဟိုစစ်တပ်မြင်မြင်ကနေပြေးရနေတော့ကျွန်တော်ဒီကနေ့အကြောင်းအရာလေးတွေနောက်ခံတော့ရှင်းပြရတဲ့အချိန်လေးတွေဆိုတော့ဖိုးပေါ်ပြောလို့ရမယ်ခါလေးတွေကျွန်တော်ကြည့်ကြရမယ်လို့ထားရှိတာပေါ့အဲ့တော့အဓိကအားဖြင့်တော့သူအနေနဲ့ကတော့ဒီပြည့်ရဲ့ဒီမှာတပိုင်း၅နှစ်ကာလအတွင်းမှာဘာလို့များဆောင်ရွက်နိုင်ကြတာရှိတယ်ဘယ်ချက်တွေချက်တွေသူနည်းနည်းပြင်ရမှုရှိတယ်လဲဒါမျိုးလေးတွေကသူပြည့်ရဲ့အနေနဲ့ပြောရလို့ရှိပါတယ
်ဟုတ်ကဲ့ဒီအခုဆိုရင်သူမကြခင်မှာအစိုးရတည်တယ်လာတော့မယ်ဆိုတော့သူ့ရဲ့အစိုးရတက်တန်လဲကုန်တော့မယ်ဆိုတဲ့အချိန်မှာသူ့အနေနဲ့ရောနောက်အစိုးရတက်လာတဲ့အချိန်မှာသူရှေ့ဆက်ဘာတွေလုပ်သွားမယ်ဆိုတာမျိုးတွေရောပြောဖြစ်တာမျိုးရှိပါလားရှင
်အဓိကကတော့ဒီခုလောကျတဲ့သူတို့အနေနဲ့ပြင်ဆင်နေတဲ့အကြောင်းကိုပြောပါတယ်ဒါဆိုရင်ဒါကခုဗ မှပြီးတော့ပေါ့နော်ဒီလိုတရားအစီအရေးရန်ဒီသားတွေဘာလို့မှဖြစ်ခဲ့ကြလို့ဒီလိုခေစီလက်ချမှုတွေမှာတိကျတယ်မရှိတဲ့နဲ့အဲဒီအစိုးရအနေနဲ့အမှတ်တရားမျှတာရဲ့ဒီကောက်ပွဲအနေနဲ့ဆက်တစ်ခက်ဟိုအပြီးပေါ့နော်ဒီလိုဒီကိုရပြည့်လို့ပြောမယ်တာဒီနိုင်သွားရဲ့ဆိုတာကိုပြင်းနေလက်ခံပြောတာဟိုလေအစိုးရတောင်းအကြောင်းပြမှာဒါအစဉ်အလာတစ်ခုအနေနဲ့သူဟိုကြည့်ပြီးတော့ခဏခဏကြိုးတူကြိုးစားနေတဲ့အကြောင်းကိုပြောပါတယ်ဒီကနေ့ပတ်သက်လို့လည်းဒါဒီဒါပြည်နေတဲ့ဒီကိစ္စအပေါ်ဒီခုံးကြီးရဲ့ဆိုတဲ့ဘောမျိုးလေးနဲ့ပြောပါရစေ။ဒါနဲ့ဒါဒီမိုကရေစီရတဲ့ဘက်မှာဆိုလို့ကျင်တစ်ခါတည်းနိုင်သွားရင်အဲဒီကဒီကိုယ်စားပြုတဲ့ဒီဒီပြတ်ခိုင်ပြည်ရေးပါတီပေါ့နော်ဒီပါတီအနေနဲ့အချိန်လုံးကနိုင်ရတော့ကဒီအနေနဲ့ကဘာဖြစ်ခဲ့အခုနောက်ပိုင်းအဲရှုံးနေသွားတဲ့အခါကျတော့ဒါဒီပါတီရဲ့အခြေအနေလေးကိုတကယ်တမ်းထင်ကြောင်းပြောနေတဲ့အနေနဲ့အဲဤကောင်လက်ပံပေးသွားအောင်လည်းဆက်လာလာရှိရတယ်ပြောပါရစေ
။သူ့လက်ထက်တုန်းကဖြစ်ခဲ့တဲ့ဒီဥမာရက်ဆိုင်ထားခဲ့တဲ့မြေဆုံကိစ္စလိုကိစ္စမျိုးတွေနောက်ဒီအမေရိကန်နဲ့မြန်မာဆက်ဆံရေးလိုအနေအထားမျိုးတွေနဲ့ပတ်သက်ပြီးတော့ရောဒီအစိုးရတဲ့လက်ထက်မှာဟိုဘလို့အနေအထားမျိုးတွေဖြစ်လာမယ်ဆိုတာမျိုးသူအနေနဲ့ဟိုပြောပြခဲ့တာမျိုးတွေရောရှိပါလားရှင
်။ဟုတ်တယ်မြေဆုံကိစ္စလိုအမျိုးမှာတော့ကာလာဟိုဒီအနေနဲ့ဒီဆိုရလက်ထက်မှာရက်ဆိုင်ပါတယ်ဆိုတော့နောက်ဒီကောင်ကိုဆက်လက်လုပ်ဆောင်နေကြတာတော့ငါအစိုးရရဲ့တာဝန်နဲ့နောက်ဆုံးရအနေနဲ့ဒီနေရာပြည်နယ်နဲ့ပုံရမယ်တရားဝင်ပြောပါရစေ
။တခြားရောထူးထူးခြားခြားပေါ့နော်ဒီအခုပြောခဲ့တဲ့ကိစ္စအပြင်ထူးထူးခြားခြားတခြားဘာတွေရောဆွေးနွေးပြောဆိုဖြစ်ပါသေးလဲရှင
်။ဒီကိစ္စရဲ့လို့မဟုတ်ပါဘူးဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ကတော့ဟိုဒီစိတ်ဝင်စားခြင်းရဲ့လို့မဟုတ်ခဲနဲ့ဒါအဲဒီလိုဆက်ကက်ဘောမျိုးပဲလက်ခံကြတာပြောခဲ့တယ်ဆိုတော့ဒီစိတ်ဒီချက်ကလေးတွေကိုပဲကျွန်တော်အနေနဲ့ဒါအဲ့တော့မှလေလေပြင်ကြရမယ်လို့ပြောဒီဒီဆုံးရဲ့ဆိုတော့ဒါရင်းနဲ့ပြင်ပြတယ်ဆိုတော့ဒီချက်လေးကိုပဲကျွန်တော်အကြံဉာဏ်ပြသနိုင်ပါတယ်။အကြောင်းလေးဆိုတော့ကျွန်တော်အနေနဲ့လည်းဒီကိစ္စတိုင်းတော့ဆက်နိုင်နေချင်တော့ဒီပန်ပြဆိုနေရတာဟိုဒီလိုမျိုးလောက်ချင်တော့အချိန်ကြီးပြီးတော့ဒါဟိုဒီချက်တွေကိုနောက်ပိုင်းမှာသူကပြောနိုင်လို့အတွက်ကျွန်တော်အရင်နဲ့သူရဲ့အဝင်လေးတွေမှာပြောပြောပြီးတော့ရင်ဘာမှမဟုတ်ချင်လဲဒီဘက်မှာပါတီတက်မှာပြန်ပြီးတော့အဝင်ခံတော်နေပြီဆိုလို့ချင်းနောက်ထပ်ဒီတမန်ငါးနှစ်အတွင်းပြည်ကြောင်းရတဲ့အခြေအနေစစ်စလုံးနဲ့အနေအထားလေးတွေကိုအဲဒီကန်ဒီကန်ငင်းငင်းကြည့်ပါတော့ရောကျွန်တော်နဲ့ထပ်ပြီးတော့အဲမိသားစုခံနေကြတာလို့ရှိပါတယ
်။ဒါတော့ဒီနေ့နေပြီးတော့မှတမရဦးသိန်းစိန်နဲ့တွေ့ဆုံနှုတ်ဆက်ခွဲတာနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းဌာနမှဦးတက်လွင်ထွန်းကိုမြင်မြန်ခဲ့တာပါရှင်။ VOA American တန်းရဲ့တင်းနေလာနေညနေခင်းစီစဉ်တွေကိုနားဆင်နေကြတာပါ။အခုတော့သတင်းချင်းချုပ်ကိုကိုအောင်ကတက်လက်ကြင်ညာပေးပါဦးမယ်ရှင်။
အီရန်နိုင်ငံမြောက်ပိုင်းကကာတစ်သဘုံတွေကိုပြစ်မှတ်ထားပြီးတော့ဒီကနေ့မှလေကြောင်းတိုက်ခိုက်မှု၁၈ကြိမ်လုပ်ခဲ့တယ်လို့တူရကီစစ်ဘက်ကပြောပါရယ်တူရကီနိုင်ငံအန်ကာရာမြို့တော်မှာတနင်္ဂနွေနေ့ကလူပေါင်း38ယောက်တိစုံခဲ့တဲ့ပေါက်ကွဲမှုဖြစ်ပွားပြီးတရက်အကြာမှာ PKK ကာတစ်အလုံသမားပါတီကိုအခုလိုတိုက်ခိုက်ခဲ့တာဖြစ်ပါရယ်ဆီးရီးယားအရေးကိစ္စမှာညှိနှိုင်းတဲ့နီးကလွဲရင်ကျန်တဲ့တနည်းကစစ်ပွဲပြန်ဖြစ်ဖို့ပဲရှိတယ်လို့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်တူရာကသတိပေးပြီးတော့ဂျနီဗာမှာဒီကနေ့အသစ်ထက်ကျင်းပတဲ့ဆွေးနွေးပွဲကိုစတင်လိုက်ပါရယ်ဆီးရီးယားနိုင်ငံရဲ့အနာဂတ်ကိုသူ့နိုင်ငံသားတွေပဲဆုံးဖြတ်ရမှာဖြစ်တယ်ကုလသမဂ္ဂကသူတို့ကိုကူညီရမှာဖြစ်မယ်လို့ဆီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့နဲ့မတွေ့ဆုံခင်မှာမစ္စတာဒီမစ်တူရာကပြောသွားပါရယ်ဒီမြန်မာနိုင်ငံရဲ့သမရသည့်ရွေးချယ်ပွဲကိုမနက်ဖြန်အင်ကာနေမှာပြည်ထောင်စုလွှတ်တော်မှာကျင်းပမှာဖြစ်ပါတယ်ဒီကနေ့ဒီပြုလိုက်တဲ့ဒုသမရ3ယောက်ထဲကဘသူကိုသမရသည့်ဖြစ်တင်မြှောက်မလဲဆိုတာကိုပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်မှာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်နာယကမန်းဝင်းခိုင်တန်းကပြောကြားခဲ့ပါတယ်ဒီကနေ့ဒီပြုလိုက်တဲ့ဒုသမရတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးထင်ကျော်နဲ့ဦးဟင်နရီဘန်တီယူတခါဒီဒုပိုချုပ်ကြီးဟောင်းဦးမြင့်ဆွေတို့ဖြစ်ပါတယ
်ဒီညနေတရင်ချင်းချုပ်ကိုကိုအောင်ကအကျဉ်းချပေးခဲ့တာပါစီစဉ်ထုတ်လုပ်ရမှုကတော့မတ်ဆွမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ကျွန်မခင်ဗျထွေးပါရှင် View American တိုင်းရဲ့တနင်္လာနေ့ညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line kilometer 16 19နဲ့ 25 တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ဒေါ်လာရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြကြမှာရှင်လန်းကြပါစေရှင် View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်2နာရီကြာမှပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်
This program has come to you from the Voice of America, Washington.